in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဧပြီလ21ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမက်ခွာညွန်းနဲ့အတူကြီးညာပေးသမှာပါနျူကလ িয়ার ဆန်းသတ်မှုတွေကိုဆိုင်းငံ့လိုက်ပြီးတော့အဲ့လိုဆန်းသတ်တဲ့နေရာတွေကိုလည်းပိတ်ပစ်လိုက်ပြီလို့မြောက်ကိုရီးယားကကြေညာပါတယ်တရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေဟာကဘာကြီးမှမတိမငြိမ်ဖြစ်စေတဲ့အင်အားစုတွေဖြစ်တယ်လို့အမေရိကန်ကသတ်မှတ်ပြောဆိုပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့ရခိုင်ပြည်နယ်ပြည်ပခနဲ့ဆက်ဆက်လို့ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတော့တည်းအမှုနဲ့ပတ်သက်ပြီးတရားရုံးမှာထွက်ဆိုခဲ့တဲ့ရဲအရာရှိမိသားစုဒီကနေ့ဝန်ထမ်းအင်အားကနေနှင်ထုတ်ခံလိုက်ရပါတယ
်ကျွန်တော်တို့အခုတောင်းကျွန်တော်တို့ကသိတယ်ကျွန်တော်တို့ကဒီမှန်းနဲ့ချင်းရင်ဘာမှငင်းမငဲ့ဘူးဒီမှန်းနဲ့အတိုင်းပဲလုပ်တတ်တဲ့အချင်းစီတော့သူ့မိသားစုမှာတခြားရောက်မလိမ့်မယ်ဆိုပြီးကျွန်တော်တို့ကငွေတွေကလူတွေကိုခေါ်ထားပြီးသားစီးစီးတွေကမရှိသေးတာအခုကြမှာဖယ်ပေးပါဆိုတော့ဖယ်ပေးလိုက်တာ
သူရဲ့မှုမိုးရနိုင်ရဲ့ညီဖြစ်သူပြောပြသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ကချင်စစ်ပွဲနဲ့ပတ်သက်ပြီးတော့ KIA နဲ့မြန်မာစစ်တပ်တို့သူတို့တိုက်ပွဲတွေကိုလူသူနေထိုင်တဲ့အရက်တဲ့ဝေးတဲ့နေရာတွေမှာတွားပြီးတိုက်ဖို့စစ်ပြေးဒုက္ခတွေတွေကပြောလိုက်တဲ့သတင်းနောက်ဖြူးမှာဒီကနေ့ငါးတသမာနှစ်ပြည့်ရရှိတဲ့ငလျင်လှုပ်ခတ်ပါတယ်ဒီလိုငလျင်ကြီးဇက်တိုက်လှုပ်နေတာနဲ့အပေါ်မှာအရန်မစိုးရင်ကြဖို့နဲ့ငလျင်လှုပ်ခတ်တဲ့အချိန်မှာသတိပေးပညာပေးမှုတွေအထူးလိုက်နာကြဖို့မိုးစလာညွှန်ကြားမှုချုပ်ကသတိပေးပြောဆိုလိုက်တဲ့သတင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရှင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မခွာညူတို့တင်ပြပေးကြပါလိမ့်မယ်ရှင
်နျူကလ িয়ার ဆန်းသတ်မှုတွေကိုဆိုင်းငံ့လိုက်ပြီးတော့အဲ့လိုဆန်းသတ်တဲ့နေရာတွေကိုလည်းပိတ်ပစ်လိုက်ပြီလို့မြောက်ကိုရီးယားကပြောပါတယ်မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကမြောက်ကိုရီးယားကိုနျူကလ িয়ার နဲ့ကျူးကျော်ရန်စတာဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်တယ်လို့လွှဲပြောင်းပေးတာလည်းလုံးဝမဟုတ်တဲ့အပြင်ဒီနည်းပညာကိုဘယ်တော့မှအသုံးပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဒါ့အပြင်တာဝေးပြစ်မဇိုင်းဒုံဆန်းသတ်မှုတွေကိုလည်းရပ်ပစ်လိုက်ပြီးဒီကနေ့ကစလို့အကျုံးဝင်မှာဖြစ်တယ်လို့ဆိုပါတယ်။အခုခါမှာမြောက်ကိုရီးယားဆိုရဟာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်အာရုံစိုက်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ကိုရီးယားကျွမ်းကျင်မှာနျူကလ িয়ার အရေးနဲ့ပတ်သက်ပြီးတော့ဖြစ်ပွားနေတဲ့တင်းမာမှုတွေအဆုံးသတ်ရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့တွေ့ဆုံဆွေးနွေးဖို့သတင်းတပတ်တောင်မလိုတော့တဲ့အချိန်မှာမြောက်ကိုရီးယားကအခုလိုကြေညာလိုက်တာပါမြောက်ကိုရီးယားနဲ့အမေရိကန်တို့လည်းတွေ့ဆုံဖို့အစီအစဉ်ရှိပေမဲ့ရက်အတိကျတော့မသတ်မှတ်ရသေးပါဘူးမြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်တွေရဆိုင်မယ်လို့ကြေညာလိုက်ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒါဟာမြောက်ကိုရီးယားနဲ့ကမ္ဘာကြီးအတွက်သတင်းကောင်းဖြစ်ပြီးတော့ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲအတွက်မျှော်လင့်နေကြောင်း Twitter မှာရေးသားပါတယ်။တောက်ကြောင်နေ့နောက်ပိုင်းမှာလည်းအားလုံးအတွက်တိုးတက်မှုတွေရှိနေကြောင်း Trump က Twitter မှာထပ်ပြီးတော့ရေးသားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာအရင်တုန်းကတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးတော့နျူကလ িয়ার နဲ့မဇိုင်းဒုံးကျည်တွေကိုပြစ်ခတ်ဆန့်သတ်ခဲ့မှုပါတယ်။ဒါပေမဲ့တောင်ကိုရီးယားဆောင်းရာသီအိုလံပစ်ပြိုင်ပွဲကျင်းပခဲ့ခြင်းကဆလို့သဘောထားတွေပြောင်းလဲလာခဲ့ပြီးတောင်ကိုရီးယားနဲ့အမေရိကန်သမ္မတတို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ဖြစ်လာခဲ့တာပါခင်ဗျာ
အခုလောမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်တက်မှုတွေရပ်ဆိုင်မဲ့ဆိုပြီးပြောသွားခဲ့တာကိုမြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကလည်းကြိုဆိုပါတယ်မြောက်ကိုရီးယားအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစေမဲ့ရလက်ကောင်းတွေထွက်ပေါ်လာဖို့နဲ့သူနိုင်ငံသားတွေရဲ့လူနေမှုဘဝတွေမြန်မာဖို့ဆက်ပြီးဆောင်ရွက်သွားနိုင်အောင်တရုတ်အစိုးရကလိုလားကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူခန့်ကိုကိုးကားပြီးတော့နိုင်ငံပိုင်စင်ဟွာသတင်းမှဖော်ပြပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ရေးနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံတွေအဖွဲ့အစည်းတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရလက်ထွက်တဲ့အထိတရုတ်ကမြောက်ကိုရီးယားကိုအားပေးသွားမယ်လို့ဆိုပါတယ်။တောင်ကိုရီးယားရုံးကလည်းမြောက်ကိုရီးယားရဲ့ကြေညာချက်ကိုကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ပြီးဒီကြေညာချက်ဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်အတိတ်ပဲပြေဝတဲ့တိုးတက်မှုဖြစ်ကြောင်းပြောထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လာမယ့်တောက်တာနေ့မှာတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ရေးဆွေးနွေးဖို့ရှိပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မြောက်ကိုရီးယားရဲ့ကြေညာမှုကိုသတိနဲ့တုံ့ပြန်ပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်ရင်သဘောထားတင်ပါတယ်ဝန်ကြီးချုပ်ကဒီကြေညာမှုဟာကောင်းမွန်တဲ့ဖြစ်ပေါ်တိုးတက်မှုဖြစ်ကြိုးစားပါကြောင်းပြောသွားပါတယ်။ဒါပေမဲ့လည်းဒီမှာအရေးကြီးတာကဒီဖြစ်ပေါ်တိုးတက်မှုကနေနျူကလ িয়ার လက်နက်နဲ့အပြည့်အစုံကြီးကြီးမားမားဖြစ်ပေါ်စေတဲ့လက်နက်တွေဒုံးကျည်တွေအလုံးစုံအပြည့်အသက်စွန့်လွှတ်ရေးအဆုံးသတ်ရလတ်ကိုရောက်ဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတာပဲဖြစ်ပါတယ်လို့မစ္စတာအာဘေကပြောပါတယ်။
အမေရိကန်ပြည်နယ်အနှံ့ထောင်ထဲချီတဲ့ကျောင်းသူကျောင်းသားတွေဟာကိုလံပိုင်းထက်တန်းကျောင်းတနက်ပစ်ခတ်မှု19နှစ်ပြည့်ဝန်ထမ်းအောင်မွေပွဲအထိမ်းအမှတ်ဖြစ်တောက်ကြနေက စာသင်ခန်းတွေပြင်ပထွက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်တနိုင်ငံလုံးကျောင်းသားတုဆန္ဒပြပွဲကိုတော့ဖေဖော်ဝါရီ14ရက်နေ့ကတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးတော့ကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေအပါအဝင်လူပေါင်း18ဦးသေဆုံးခဲ့တဲ့ Florida ပြည်နယ် Parkland မြို့က Majority Stoneman Douglas အထက်တန်းကျောင်းကကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာပါ Washington DC ကအထက်တန်းကျောင်းသူကျောင်းသားတွေကလည်းတောက်ကြောင်နေနှောင်းပိုင်းကသမရအင်ဘီရိုနဲ့လွတ်တော်စာဦးရှိမှတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတင်းကျပ်ဖို့ဆန္ဒပြခဲ့ကြသလိုတနိုင်ငံလုံးအနှက်အထန်တန်းကျောင်းပေါင်း2600ကျော်နဲ့တခြားပညာရေးဆိုင်ရာတနက်ကျောင်းတွေမှာလည်းတနက်ထိန်းချုပ်ရေးလှုပ်ရှားမှုအထိမ့်မဲ့လိမ့်မော်ရောင်အင်ကြီးတွေအများစုဝစ်ဆင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်လွန်ခဲ့တဲ့1999ခုနှစ်ဧပြီ20ရက်နေ့ကကော်လိုရာဒိုပြည်နယ်ကိုလံပိုင်းအထက်တန်းကျောင်းမှာဖြစ်ခဲ့တဲ့တနက်ပစ်ခတ်မှုမှာကျောင်းသူကျောင်းသား12ဦးသေဆုံးခဲ့တဲ့ဒီဝမ်းနဲ့အောက်မြေပွဲအထိမ့်မဲ့နေ့အဖြစ်လဲအခုလိုကျင်းပဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အရှေ့လေပိုင်းကဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်တပ်ရဲ့လက်ချက်နဲ့အသက်15နှစ်အရွယ်ယောက်ျားလေးတယောက်ပါဝင်ပါလက်စတိုင်း၄ယောက်သေဆုံးသွားကြောင်းဂါဇာကျန်းမာရေးဝန်ထမ်းတွေကပြောပါရတယ်။တောက်ကြနေကဂါဇာအစ္စရေးနယ်စပ်မှာစန့်ကျင်ကန့်ကွက်မှုတွေအတွင်လူပေါင်း150ကျော်ဒဏ်ရာရခဲ့ပြီးဒီသတင်းပတ်အတွင်လူပေါင်း30ကျော်သေဆုံးခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောပါရတယ်။ထောက်ပေါက်များစွာသောစန့်ကျင်ကန့်ကွက်သူတွေဟာဂါဇာအစ္စရေးနယ်စပ်စန္ဒပြပွဲတွေစီကိုတောက်ကြနေမှာရောက်လာခဲ့ကြပေမဲ့အများစုကတော့နယ်စပ်တစ်လျှောက်မှာတဲတွေထိုးပြီးတော့နေနေခဲ့ကြတာပါတချို့တွေကနေဆက်စီယိုနာတီကတ်သွားပြီးဂဲရီနဲ့ပြပောက်တာယာတွေကိုမိရှုခဲ့ကြသလိုမိတို့ထားတဲ့ကော်စောတွေကိုဆွန့်လုပ်ပြီးတော့လဲလွတ်တင်ခဲ့ပါတယ်ဒီလိုဆွန့်တွေလွတ်တင်ခဲ့တာဟာနှီးသစ်တစ်ခုဖြစ်ပြီးအစ္စရေးရဲ့လက်ခွင်တွေကိုလောင်မိကြစေဖို့ရည်ရွယ်ကြောင်းလှေလာသူတွေကပြောပါတယ်အဲ့ဒီဆွန့်တွေထဲမှာအစ္စရေးရဲ့တင်ကေတာစက်ကြာတစ်စိတ်ရေးချဲထားတာတွေလည်းပါဝင်ခဲ့ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။တရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေဟာကမ္ဘာကြီးမှာမတည်မငြိမ်ဖြစ်စေတဲ့အင်အားစုတွေအဖြစ်အမေရိကန်ကသတ်မှတ်ပြောဆိုခဲ့ပါတယ်။အဲ့ဒီနိုင်ငံတွေရဲ့လူခွင့်အခြေအနေတွေပေါ်အကဲဖြတ်ပြီးတော့အခုလိုသတ်မှတ်တာလို့လဲဆိုပါရတယ်။တောက်ကြနီကထုတ်ပြန်လိုက်တဲ့နိုင်ငံခြားရေးဌာနရဲ့2019ခုနှစ်လူခွင့်ဆိုင်ရာအစီရင်ခံစာမှာအဲ့ဒီနိုင်ငံ၄နိုင်ငံဟာအခြေခံလူခွင့်ဖောက်ပြတ်တဲ့နိုင်ငံတွေဖြစ်တဲ့အပြင်လွတ်လပ်စွာထုတ်ဖော်ခွင့်ဘာသာကိုယ်ပိုင်ခွင့်နဲ့လူနည်းစုဝင်တွေပေါ်ကောက်ွယ်ပေးရမှာအားနည်းချက်တွေရှိတယ်လို့သတ်မှတ်ခဲ့ပါရတယ်။ဒီအစီရင်ခံစာထုတ်ပြန်တဲ့အခမ်းအနားမှာယာယီနိုင်ငံသားရေးဝန်ကြီး John Sullivan ကအဲ့ဒီနိုင်ငံတွေမှာလူခွင့်ချိုးဖောက်မှုတွေနေတိုင်းလူလူဖြစ်ပွားခဲ့တယ်လို့လည်းပြောပါရတယ်။ရုရှားနိုင်ငံဟာဆိုရင်လူခွင့်ချိုးဖောက်မှုတွေကျွလွန်သူတွေကိုထိထိရောက်ရောက်အေးအေးယူတာမျိုးမရှိဘဲအပြစ်ကကင်းလွတ်ခွင့်ပေးထားခဲ့တယ်လို့သမ္မတ Vladimir Putin ဟာအာဏာအပြည့်အဝချုပ်ကန့်ထားပြီးရုရှားအစိုးရဟာအာဏာရှင်ဆန်တဲ့အစိုးရတည်းဖြစ်တယ်လို့လည်းအစီရင်ခံစာကဆိုပါရတယ်။တရုတ်နိုင်ငံဟာဆိုရင်လည်းအတိုက်ခံဆန့်ကျင်သူတွေပေါ်ထင်းတယ်လို့ပြစ်ဒဏ်ချမှတ်ပြီးတော့တပ်ဖြတ်တာအစာတုံးဖျောက်ဖျက်တာအပြင်လွတ်လပ်စွာပြောဆိုခွင့်ဘာသာကိုယ်ပိုင်ခွင့်နဲ့တွာလောက်ခွင့်တွေပေါ်တင်းတင်းကြပ်ကြပ်ချုပ်ကန့်ထားတယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာတော့ရိုဟင်ဂျာလူနည်းစုတွေပေါ်ညှဉ်းပန်းဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်ဒဏ်ဝေဖန်ထားပါရယ်အစိုးရကရိုဟင်ဂျာစစ်သွေးကြော်တွေကိုနှင်နှင်းရမှာတိမ့်နဲ့ချီးတဲ့တခြားရိုဟင်ဂျာမွတ်စလင်တွေနေရဆုံကထွက်ပြေးတဲ့ကိစ္စကိုဖြေရှင်းဖို့အမေရိကန်ပြည်အောင်စုဟာလက်တွဲပေါ်နိုင်ငံတွေနဲ့အတူဆောင်ရွက်နေကြောင်းဆူလီဗန်ကသတင်းတောက်တွေကိုတောက်ကြားနေမှာပြောကြားခဲ့ပါရယ်ခင်ဗျာ
မြန်မာနိုင်ငံကနေတက်သားလေတစီနဲ့ထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်86ယောက်ထဲကဖာရစ်မိုဟာမက်ဆိုသူကသူတို့ဟာလူနည်းစုတွေကိုနှိပ်စက်ဖိစီးမှုတွေကြောင့်မလေးရှားကိုဦးတည်ထွက်ခွာခဲ့ကြတာဖြစ်ကြောင်းပြောပါရယ်ကလေး၈ယောက်အမျိုးသမီး25ယောက်နဲ့အမျိုးသား49ယောက်တို့ကိုမနေ့တောက်ကြနေ့ကအင်ဒိုနီးရှားရေပိုင်နဲ့အတွင်းဆူမထရာကျွန်းကအချေးပြင်းနဲ့ဘရူရန်မှညနေပိုင်းကကဲတင်ခဲ့တာပါသူတို့ဟာပင်လယ်ထဲမှာကိုရက်ကြခဲ့ပြီးဒီတုတ်ဟာဒီတလအတွင်းမြန်မာနိုင်ငံတွေကထွက်လာတဲ့တတရားမြောက်ဖြစ်ပါတယ်အရေးဓာတ်ချွတ်တဲ့တာနဲ့အပြတ်နေတာတွေကြောင့်စေဝါကုသမှုလိုအပ်နေပြီးဒေသလိုအပ်နေတဲ့ကြောင်ဒေသခံအာဏာပိုင်တွေကပြောပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးဖို့အဲ့ဒီလှေပေါ်မှာလူတစ်နေရာစာကိုအမေရိကန်ဒေါ်လာ150နဲ့ညီတဲ့ငွေကိုပေးခဲ့ရတဲ့အကြောင်းသူကပြောပါတယ်ရခိုင်ပြည်နယ်ဟာစစ်တပ်ကလူနည်းစုတွေကိုဖိနှိပ်အကြမ်းဖက်ဖြိုခွဲတာကြောင့်အရင်နှစ်ဩဂုတ်လကစပြီးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာ9သိန်းနီးပါးထွက်ခွာသွားပါတယ်ဒုက္ခသည်တွေရဲ့လှေကိုထိုင်းရစ်တပ်ကတားဆီးခဲ့ပြီးတဲ့နောက်ထိုင်းကမ်းခြေဆောင်တပ်ကကုန်းမြေကိုမြင်ရတဲ့အချိန်ထိလိုက်ပါပို့ဆောင်ခဲ့တဲ့အကြောင်းဖာရစ်ကပြောပါတယ်ထိုင်းတကသူတို့ကိုမလေးရှားကိုတွားချင်တာကိုနားလေပုံရကြောင်းနဲ့သူတို့အင်ဒိုနီးရှားကိုရောက်သွားတယ်ဆိုတာသိတဲ့အခါမှာတုံ့လောက်သွားကြကြောင်းလဲသူကပြောပါတယ်။ထိုင်းရတက်တင်မော်ရီရဲ့နံပါတ်တွေကိုလည်းဖာရက်ကပြောပြခဲ့ပါတယ်။သူတို့က ူတို့ထွက်ပြေးခဲ့ကြတာဟာဒီသူတို့ရဲ့လူနည်းစုတွေကိုနှိပ်ကွပ်မှုနဲ့မှတ်ပုံတင်နေထုံမပေးတဲ့အတွက်ကြောင့်လို့ AP သတင်းဌာနကိုစနေနေ့တုန်းကပြောပါတယ်
တရုတ်ရေတပ်ဖွဲ့ဟာထိုင်ဝမ်ကျွန်းတောင်ဘက်ပင်လယ်ပြင်ကိုဖျက်ပြီးအနောက်ပစိဖိတ်ဒေသမှာစီးရဲလေ့ကျင့်နေပါတယ်အခုလိုတရုတ်နိုင်ငံရဲ့စီးရဲလေ့ကျင့်မှုတွေဟာအင်အားသုံးအနိုင်ကျင့်တဲ့ချင်းချောက်မှုမျိုးဖြစ်တယ်လို့ထိုင်ဝမ်ဘက်ကတော့ပြစ်တင်ဝေဖန်ပါတယ်အဲဒီဒေသတွေမှာရှိတဲ့တရုတ်လေယာဉ်တင်သင်းမော်လောင်နင်းမော်ကနေ J15 ဂျက်တိုက်လေယာဉ်တွေဟာပြန်တက်ခဲ့ပြီးထိုင်ဝမ်နဲ့ဖိလစ်ပိုင်ကြားကဘာရှိရေလက်ကြားအရှိတ်ကိုသွားနေကြောင်းတရုတ်ပြည်သူလက်မျိုးရေးတပ်မတော် PLA ရဲ့သတင်းစာကဒီကနေ့မှရေးသားပါတယ်တရုတ်တက်ခဲ့ရေးစစ်သင်းမော်တွေကလည်းအရေးအသွေးဆန်းသက်တဲ့အနေနဲ့တိုက်ခိုက်ရေးနဲ့ခုခံကာကွယ်ရေးစီးရေးလေ့ကျင့်ခဲ့ကြတယ်လို့လည်း PLA Daily သတင်းစာကဆိုပါတယ်ကာကွယ်ရေးဝန်ကြီးဌာနအင်တာနက်စာမျက်နှာမှာလည်းစီးရေးလေ့ကျင့်တဲ့ဓာတ်ပုံတွေကိုဒီကနေ့မှပြသထားပါတယ်လွန်ခဲ့တဲ့သတင်းပတ်အတွင်းတရုတ်နိုင်ငံဟာဒေတာရင်းမှာစီးရေးလှုပ်ရှားမှုတွေကိုအချိန်မြင့်တိုးမြင့်လှုပ်ဆောင်ခဲ့ပြီးဗုဒ္ဓဟူးနေ့တုန်းကဆိုရင်လည်းထိုင်ဝမ်ရေလက်ကြားမှာတရုတ်ရေတပ်ဟာကြီးအစ်စ်တွေနဲ့ပစ်ခတ်ပြီးတော့စီးရေးလေ့ကျင့်ခဲ့ပါတယ်ဒီလိုပစ်ခတ်လေ့ကျင့်တာဟာထိုင်ဝမ်ရဲ့ရန်စားမှုကိုတုံ့ပြန်တာဖြစ်တယ်လို့လည်းတရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ချိန်ကြောက်တယ်လို့တကယ်လို့အမေရိကန်ကအီရန်နျူကလ িয়ার ရေးနိုင်ငံတကာသဘောတူစာချုပ်ကနှုတ်ထွက်မဲ့ဆိုရင်အီရန်နျူကလ িয়ার နှုတ်မြူထားတာကလည်းမျှော်လင့်ထားတာရောမျှော်လင့်မထားတာရောလက်တုံပြန်သွားဖို့အစဉ်သင့်မယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကစနေနေ့မှာပြောပါတယ်ကျွန်တော်တို့ရဲ့အနှုတ်မြူအေဂျင်စီကသူတို့မျှော်လင့်ထားတဲ့တုံ့ပြန်မှုအပြင်မျှော်လင့်မထားတဲ့တုံ့ပြန်မှုတွေကိုပါပေးဖို့အပြည့်အဝပြင်ထားပြီးပြီလို့သမ္မတရူဟာနီကနိုင်ငံပိုင်ရုပ်သံမိန့်ခွန်းမှာပြောတာပါဒီမိန့်ခွန်းဟာနောက်လာတဲ့နျူကလ িয়ার သဘောတူစာချုပ်ကနေနှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်ချက်အခြေအနေကိုညွှန်ခဲ့တာဖြစ်ပါတယ် Direct from Washington The
Voice of America VOA စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့မခွာညိုတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်ပြည်ပခန့်နဲ့ဆက်ဆက်လို့ဖမ်းဆီးခံထားရတဲ့ Writer သတင်းတောက်တီရဲ့အမှုနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဆိုခဲ့တဲ့အရေးအရှိမိသားစုဝန်ထမ်းအင်အားကနေနှင်ခံရတယ်လို့မိသားစုဝင်တဦးကပြောပါတယ်။ Writer သတင်းတောက်တီကိုရဲကနေပြီးတော့ထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်တယ်လို့ဒူရဲမှုမိုးရံတိုင်းတရားရုံးမှာထွက်ဆိုခဲ့ပြီးတဲ့နောက်သူ့ရဲ့မိသားစုနေပြည်တော်မှာရှိနေတဲ့ရဲမိသားစုလိုင်းကန်းကနေချက်ချင်းဖယ်ရှားပေးဖို့အတွက်ညွှန်ကြားခံရတာဖြစ်ပါတယ်။အပြည့်အစုံကိုတော့ရဲအရာရှိရဲ့ညီဖြစ်သူနဲ့ဆွတ်တွေမေးမြန်းထားတဲ့မအေးအေးမာကပြောပြပေးပါမယ်ရှင်
။ဖန်ဆီခံနာရတဲ့ writer သတင်းတောက်တွေလွတ်မြောက်ရေးအတွက်မြန်မာအစိုးရကိုနိုင်ငံတကာနဲ့လူ့ခွင့်ရေးအဖွဲ့တွေကဝေဖန်မှုတွေမြင့်တက်နေချိန်မှာပဲဧပြီလ20ရက်နေ့ကရန်ကုန်မြောက်ပိုင်းခရိုင်အင်းစိန်တရားရုံးမှာတရားလိုပြတက်တည်ဖြစ်ဒူရဲမှုမိုးရံနိုင်ကတက်တည်ထွက်ခဲ့တာပါဒီတက်တည်ထွက်ချက်ထဲမှာနိုင်ငံတော်ရဲ့လုံခြုံရေးဆိုင်ရွက်စာတမ်းတွေကိုပေးပြီးဖမ်းဆီးဖို့ရဲမှုချုပ်ကျင်ကိုကအမိန့်ပေးခဲ့တာဖြစ်ကြောင်းဒူရဲမှုမိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့တာဖြစ်ပါတယ်ဒီလိုထွက်ဆိုပြီးမှတော့နေပြည်တော်မှာရှိတဲ့သူ့ရဲ့မိသားစုဝင်တွေနေထိုင်ရာရဲတန်းရာကနေဖယ်ရှားဖို့အတွက်အထက်ကညွှန်ကြားလာတာဖြစ်ကြောင်းညီဖြစ်သူကပြောပြပါတယ်
သူကရန်ကုန်ရဲတပ်ရင်းရှိကိုပြောင်းသွားလေပြောင်းသွားတော့ဒါငကူရဲတပ်ရင်းကငကူနေတဲ့နေရာပေါ့နော
်ဟုတ်ကဲ့
ကလေးတွေရဲ့အကြောင်းကဒီမှာအကြောင်းထားတာမို့ပါမို့ဆိုတော့မပြောင်းဖြစ်တာပေါ့သူမိသားစုကလိုက်မပြောင်းမနဲ့ဒီမှာနေရတာပြန
်ဟုတ်ကဲ
့အဲ့ဒါကဟုတ်ပါတကယ်တမ်းတော့ဟိုလိုဝန်ထမ်းစီးပြန်နဲ့ပြောရင်ဒါတွေကဟိုပုံမှန်ကတော့ရှင်မုန်းကပြောင်းသွားပြီဆိုတော့ဒီမှာကတော့တက်ဆိုင်မှုတော့မရှိဘူးပေါ့နော
်ဟုတ်ကဲ
့ဒါနဲ့ဒီမှာကတော့ဒီလိုပဲနေကြတာဆိုတော့နေဖြစ်တာပေါ့
ဟုတ်ကဲ့
ကြတော့အဲ့လိုပေါ့နော်အထွေညင်ကြကြရဖယ်ပြီးပါဆိုတော့ဖယ်ပြီးတာပါခင်ဗျပါပဲကြအ
ဲ့ဒါကဒီတူရဲမှုထွက်ဆိုတာနဲ့ဆိုင်ပါအ
ဲဆိုင်လို့ဆိုင်မဖြစ်နိုင်ပါဗျာကျွန်တော်လည်
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုမိသားစုကဘယ်လိုများနေကြလဲရှင်အဲ့တော့အခုအဲ့လိုမျိုးဖြစ်တော့လေ
ဟောဒါကဟိုကျွန်တော်တို့ညီကိုကျန်တဲ့ညီကိုမောင်မားရဲ့အိမ်မှာပဲနေကြကြအ
ော်ဟုတ်ကဲ့ဟုတ်ကဲ့
ဝါးငကူရကျွန်တော်တို့ကလေ
ဟုတ်ကဲ့
အဲငကူရကဒီဟွာကျွန်တော်ကဟွာလို့ပြရဒီသူ့မိသားစုကိုကျွန်တော်ကခေါ်ထားလိုက်ကြ။နောက်ဆိုတော့ကျွန်တော်တို့အကူအတောင်းကျွန်တော်တို့ကတီးပဲ။ကျွန်တော်တို့ကဒီမှန်နဲ့ထင်ရင်ဘာမှငင်းမငဲ့ဘူး။ဒီမှန်နဲ့အတိုင်းပဲလုပ်တတ်တဲ့အချင်းရှိတော့သူ့မိသားစုမှာဒုက္ခရောက်မလိမ့်မယ်ဆိုပြီးကျွန်တော်တို့ကငကိုလေးကလူတွေကိုခေါ်ထားပြီးသားစီးစီးတွေကမရှိဖြစ်တာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။
အဲ့ဒါပေါ့ဗျ။အခုကြမှာဖယ်ပေးပါဆိုတော့ဖယ်ပေးလိုက်တာဒီတဘောပါလေ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့။ဟိုကသူ့ကိုဒီခေါ်သွားပြီးကြတဲ့ကနေပြီးတော့လစာတွေပါတယ်လည်းမပေးတော့ဘူးဆိုတာအဲ့ဒါကဟုတ်လား
။ဟုတ်တယ်ဗျ။အဲ့ဒါ
ဟုတ်ကဲ့ဟုတ်က
ဲ့ဟုတ်ပါမယ်ကြာကြီးကလာကြသွား
ဟုတ်ကဲ့ဟုတ်ကဲ့ဆိုမိသားစုနဲ့ရောတွေ့ခွင့်ရလားသူ့ကိုဖမ်းထားတဲ့ကာလအတွင်းမှာပေါ့
မရဘူးဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်သူဒီဒီလိုမျိုးဖွင့်ပြောလိုက်တယ်သူပြောလိုက်တဲ့ဟာကပေါ့ပေါ့ဒီမိသားစုဝင်နေတဲ့ဒီဟာပေါ်မှာဘယ်လိုမြင်လဲရှင
်ဘယ်လိုမြင်လဲဆိုတော့ကျွန်တော်တို့အနေနဲ့သိမအောင်ဘူးဗျ
ဘာသာကျွန်တော်ကဟိုဆုံးခုမှမဟုတ်ဘူးသူ့ရဲ့ဘွားတစ်ချောင်းလုံးမှာသူ့နေတဲ့နေရာဒေသစခန်းတိုင်းမှာဟွာတိုင်းမှာသူ့မှန်းနေတယ်သူကနောက်မဆုတ်တတ်ဘူးလုံးတတ်တဲ့အချင်းရှိတယ်ဆိုတော့ကျွန်တော်တို့ကတော့သိမ်ထူဆန်းမှုအဲအကြံပြီးပြီးသားပါခုအကူအကြောင်းလည်းသိတယ်ခုလူခန်းစားချက်အနေနဲ့ပြောရင်ကဂုဏ်ကြီးပါတယ်ဒါပါပဲဗျာဒါကတော့ဖန်စီထိမ့်သိမ့်ခံနိုင်ရတဲ့သူရဲမှုမိုး
တင်ပြပေးကြပါတယ်။ကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုလူသူနေထိုင်တဲ့အရက်တွေနဲ့ဝေးတဲ့နေရာတွေမှာပဲပြုလုပ်ကြဖို့လိုတယ်လို့စစ်ပွဲဒုဒေသဒုက္ခသည်အရေးလှုပ်ဆောင်နေကြသူတွေကပြောဆိုလိုက်ပါတယ်စစ်ပွဲတွေကြောင့်ထောင်ထဲချတဲ့ဒေသခံတွေဟာဆိုးရတဲ့ရာသီဥတုအခြေအနေကြောင့်အိုးအိမ်ဆုံးခွာပြေးနေကြရပြီးဒီကနေ့မှာပဲမိုးကောင်းမြွနေတဲ့မှာရွာသူရွာသားတထောင်ကျော်လောက်ဟာစစ်ဘေးလွတ်ရာနမတိလန်းကွနှစ်ချင်းဖျားကြောင်မှာရောက်ရှိနေကြပါတယ်အပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတော့ကိုနိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါကချင်ပြည်နယ်မိုးကောင်းမြို့နယ်ကချင်လွတ်လပ်ရေးတပ်မတော် KNA တပ်မနှင့်လောက်ခံတိုင်းရင်းစစ်တပ်ဒေသမှာမြမတပ်မတော်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေမှုကြောင့်ကစုတ်ကျေးရွာနဲ့အနီးဝန်းကျင်ရွာသားတထောင်ခန့်ဟာရွာကိုစုတ်ခွာပြီးနမတိလန်းခွာနှစ်ချင်းဖျားချောင်းကိုဒီကနေ့မှတိမ်းရှောင်ရောက်ရှိနေပြီဖြစ်ပါတယ်စစ်ပေးရှံကစုတ်ရွာသားတွေရဲ့အခြေအနေကိုတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုပြောပါတယ
်အခုဒီနမတိလန်းခွာနှစ်ချင်းဖျားချောင်းရောက်နေပြီနမတိလန်းကွာကအတင်းတော်တွေလင်းလင်းကိုကြီးရဲ့အဖိုက်တွေကားနဲ့လာသေးတယ်။အခုရောက်တာစင်တဆောင်ဝင်းကျင်လောက်ရောက်နေပြီကမ။300-300လောက်ကဒီလိုကတော့ချက်ပဲအရင်ချောင်းသွားနေမှတော့အခုတော့ဒီမှာတက်ထွက်သွားမယ်လို့အင်းတော်ရပါတယ်ခင်ဗျာ။အဆုံးပြည်သူတွေကရွာမှာတယောက်မှမရှိတော့ဘူး။ချေချေနဲ့လမ်းချောင်းနေတာအခုကဟောအပေါ်ဦးကြီးရဲ့ရှင်းတော့ချိတာဒီပါကညမနေတာတော့တော်တော်ဒုက္ခရောက်နေလေ
။နမတိကိုလာလန်းကူလတ်မှာတမတော်ကလည်းဟာတာမှုကိုခံနေရတယ်လို့ဥကွန်လကအခုလိုပြောပါတယ်
ဒီကောင်တွေကအတောင်းနေတာအမသုံးနိုင်လေးနိုင်လောက်ကြာတော့တယ်ဒီကောင်တွေကသားလာလမ်းမှာအဲရွာသားတွေကမနဲ့ကြာမစားတဲ့နေ့အောက်လုံးမင်းကြီးရဲ့ငတ်ပါနေရတူရဲ့ဒီတော့တော့ဒီခါရောက်တယ်ကွာ
စစ်ဖေးရှံကိုဆုတ်ရသားတွေကိုနမတိလန်းခွနှင်းချင်းဖျားချောင်းမှာနေရာချထားတယ်လို့ခရိယန်တင်းတော်ကတာဝန်ရှိသူတွေမြို့နယ်အာဏာပိုင်တွေကနေလာရောက်ကြည့်ရှုအားပေးစကားပြောကြားခဲ့တယ်လို့လည်းသူကဆိုပါတယ်ဧပြီလ20ရက်နေ့မှာမြန်မာသမ္မတော်ကနေ KIA တိုင်ရင်စစ်တပ်ကိုလေရင်နဲ့လက်နက်ကြီးတွေပစ်ခတ်မှုရှိနေတာကြောင့်တိုင်ရင်စစ်တပ်နဲ့နှမိုင်ကအကွာမှာရှိနေတဲ့ကစုတ်ရွာသားတွေရွာကနေတင်းချောင်လာနေခဲ့တာပါလက်ရှိဒေသတွင်ပစ်ခတ်တိုက်ခိုက်မှုအခြေအနေကိုတော့ကစုတ်ကျေးရွာအုပ်ချုပ်ရေးမှူးဦးကွန်လကအခုလိုဆက်ပြောပါတယ
်သမ္မတော်ဘက်ကတော့သူကရင်းစစ်တပ်တိုင်းကရောက်နေတယ်ဆိုတော့တော့နေရညာရောဟိုအမိုင်းကြီးဘုံတွေကနေတိမမမင်းကလေင်ပြန်နဲ့လာတိုက်တော့လေင်ပြန်နဲ့ရင်းနဲ့အဲရမယ်ပိုင်းအဖြစ်တိုက်ကြတာပေါ့ဒီမှာသူကယူရမယ်အဲနမိုင်တော့ပဲဝဲတယ်ဆိုတော့အားကြတာပေါ့ဆယ်အခုကတက်ပေါ်ကြီးဖြစ်နေတယ်ဆိုတော့ယူအားကိုထိမှာပါဆရာကြီးဒါကြောင့်မဖြစ်သေးဘူးမနေရတော့ဘူ
းမနေ့ကညနေပိုင်းထိတမတော်ကနေစစ်လီရင်နဲ့၃ချိန်ပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဥက္ကဉ္လကဆိုပါတယ်2019ခုနှစ်ဩဂုတ်လ3ကလည်းမြမတမတော်နဲ့ဒေတာတွင်းခြေပြုတ်နေတဲ့ KIO ကချင်လွတ်လပ်ရေးတမတော်တို့ကြားတိုက်ပွဲကြောင့်ကစုတ်ရွာသားတွေဟာထိခိုက်ဒိဆိုးမှုရှိခဲ့တယ်လို့ရွာသားသဆောင်ခန့်ဟာလည်းနမ်မရီမြို့ထဲကိုစစ်ပေးတင်းချောင်နေခဲ့ရပါတယ်အခုလိုလက်နက်ကင်ဖွဲ့တွေအနေနဲ့ဒေသခံပြည်သူတွေနေထိုင်တဲ့ရပ်ရွာတွေမှာထိုးစစ်ဆင်တာဟာမသင့်တော်တဲ့လှုပ်ဆောင်မှုတစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဥစောချက်ကပြောပါတယ
်ထိုးစစ်ဆင်တာပြတ်တဲ့ကြောင့်ရှိပြီဆိုရအမြဲတမ်းပြည်သူတွေကပိတ်မိတာခြေပြဖြစ်နေတယ်ဒီမတမ်းမဒုက္ခရောက်တယ်ခုပြည်ပြည်လက်လက်ကြီးကကြဘုန်းတော်တဲ့ဂျားတဲ့ကပြည်သူလူထုတွေကအမြဲဒုက္ခအလီလီကြောက်ရောက်တဲ့အနေထားမှာအမြဲတမ်းတုံနေရတယ်အဲ့ဒါကြောင့်ဒီဘက်ကထိုးစစ်ဆင်တာပြတ်တဲ့ကြောင့်ပြည်သူလူထုနဲ့ဝေးတဲ့နေရာမှာပဲသူချစ်ချင်းချင်းတက်ခချင်းကိုလုပ်နေတော့သူကောင်းပါလိမ့်မယ်အဲဒီဒီတို့သူနဲ့နိမိကကရှိတဲ့နေရာဘက်ကိုဗျာမြတာအလက်နဲ့ကြည့်ကြတာတို့အဲ့ဒီတော့ဒါမလို့ပြစ်လုထားချက်မပြစ်တော်တဲ့လုပ်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်တို့မြင်တယ်
တည့်ရပိုင်းမှာ KIO ခြေပြုတ်ရသေးတာတွင်တမရဘက်ကနေသုစစ်စင်လာမှုတွေရခင်ကထက်ကျယ်ပြလာတဲ့အချိန်တွေကြောင့်တိုက်ပွဲပြင်းထန်လာမဲ့အချိန်တွေမှာရှိနေတယ်လို့ KIO ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကပြောပါတယ်
ဒီပြမတဲ့တိုက်ပွဲကြီးနမေအတမတော်ဘက်ကနည်းနည်းချင်းနဲ့တိလဲနောက်ပြီးတော့ညနေပိုင်းမှလည်းညနေပြန်ပြစ်တယ်လို့ကြားတယ်။နောက်ဒီကင်းနဲ့လည်းချင်းချင်းနဲ့ပြန်ပြစ်လာတယ်လို့တော့ကြားတယ်။ဒါကြောင့်တော့ဖြစ်နေသုံးချင်းနဲ့ဒါမဲ့ဒီစီကတိနေမရသေးဘူး။အကန့်ပဲဖက်ရင်ချောင်းနေတဲ့ဘက်မှလည်းတိတိချင်းခဲပဲတိုက်ပွဲကြီးတော့ရှိတယ်လို့ကြားတယ်။နောက်အမခန်ကြီးညဘက်မှလည်းမနေ့ကတိုက်ပွဲကြီးတယ်လို့ကြားတယ်။ဆုံးပြီးတော့လိုက်ကဌာနချုပ်အနားမှာလည်းပဲလက်နက်ကြီးနဲ့ပြစ်တာရှိတယ်မင်းကဟိုတန်းမခါသုံးနေနေဒီမကြံရံဖြစ်ပါလေလက်နက်ကြီးနဲ့အနားပြစ်ကြတယ်
ဆက်မတော်ဟာစီကြောင်းကြီးအရပူပူမအတက်လာတယ်ဆိုတော့ဒီခင်ပြင်းနေပဲမှာအတက်တော့ကဘူမစစ်လာမယ်ပူမအပြင်းထန်လာမယ်လို့ကျွန်တော်တို့အဲ့လိုပဲသုံးကပ်ပါတယ်ပြီးကြတဲ့ဧပြီလ9ရက်နေ့ကကချင်းပြည်နယ်တနိုင်းမြို့နယ်တွင်ရွှေမော်ပင်းမော်တိတာတွေမှာကချင်းလွတ်လိုက်ရေးတက်မတော်ကရင်အေကနေပျောက်ကြားစစ်စင်ရင်းနဲ့မိုင်းစစ်စင်ရင်းပြုတ်လုံမယ်လို့ထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွ
ဒီလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်တနင်္လာနေ့ဘက်မှာတမရော်နဲ့ KNU ရဲ့တိုက်ပွဲတွင်အောင်လွတ်ရွာနဲ့ပဝင်းကျင်ကျေးရွာသား2000ခန့်ဟာစစ်ဘေးလွတ်ရာသောတောင်ဆဲထွက်ပြေးသိမ်းရှောင်နေရပါတယ်။စစ်ဘေးရှောင်နေနေနဲ့ဒေသတွင်းတိုက်ပွဲဖြစ်ပွားနေစေချင်နေကြောင့်နေရာရင်းကိုပြန်ပို့အခြေအနေမပြေးသေးပါဘူး။လက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIU တို့ကြားစစ်ရေးသိမ်းမှန်နေဆဲဖြစ်သလိုတိုက်ပွဲတွေကြောင့်စစ်ဘေးသိမ်းရှောင်နေရတဲ့ဒုက္ခသည်အရေးတွေတသိန်းကျော်ရှိနေမယ်လို့ကချင်ဒုက္ခသည်ကော်မတီတွေကပြောပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတလို့ဒီဖြူးဘက်မှာဇက်တိုက်လှုပ်ခတ်နေတဲ့ငလီနေနဲ့ပတ်သက်တဲ့သတင်းကိုတင်ပြပေးကြပါတယ်ဒီနေ့အစပိုင်းဖြူးမြို့မှာလှုပ်ခတ်သွားတဲ့ဒီငလီကြီးရဲ့နောက်ဆက်တွဲအဖြစ်နဲ့အခုရက်ပိုင်းဖြူးမြို့အနီးမှာငလီငယ်လေးတွေဇက်တိုက်လှုပ်နေတာဖြစ်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါတယ်ဒီကနေ့မနက်ပိုင်းဖြူးမြို့အနီး25မိုင်ခွန်းအကွာမှာပြင်းအား 5.1 အင်အားရှိတဲ့ငလီလှုပ်ခဲ့တယ်လို့မနေ့တုန်းကလည်း 4.8 အဆင့်ရှိတဲ့ငလီလှုပ်ခဲ့ပါတယ်ဒီရက်ပိုင်းနေမှာရန်ကုန်နဲ့အနီးတစ်ဝိုက်မှာငလင်ငယ်လေးတွေကလည်းဇက်တိုက်လှုပ်နေတဲ့အတွက်ပြည်သူတွေအကြားမှာစိုးရိမ်မှုတွေပိုပြီးတော့မြင့်တက်နေကြပါတယ်ဒီလိုအခြေအနေမှာငလင်ကြီးလှုပ်နိုင်တယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေလည်းထွက်ပေါ်နေတာမို့ဒီအပေါ်မှာအယံမစိုးရင်ကြဖို့နဲ့သတိပေးပညာပေးမှုတွေအထူးလိုက်နာကြဖို့မိုးစလညွှန်ကြားရေးမှူးချုပ်ကသတိပေးပြောဆိုပါတယ်ဒီရက်ပိုင်းမြေငလင်လှုပ်ခတ်နေတာနဲ့ပတ်သက်ပြီးသူကအခုလိုပြောပြပါတယ်
ဒီဖြူပေါ်ဝင်နေမှာတော့မနေ့ကနေ့သမားရှိပေါ့နော်ဒီမနေ့သောပိုင်းမှာလည်းသူက50မှနေနေလောက်တယ်ဆိုတော့ပြောတော့သူကအရင်ထုတ်ထားတဲ့ဒီနောက်ဆက်တွဲညီငလင်ပေါ့နော်နောက်ဆက်တွဲညီငလင်အနေနဲ့သူကဆက်ပြီးတော့လောက်တာပေါ့နော်ဒီရပိုင်းညီမတော့ဒီတခြားနေရာညီမလည်းသူကလှုပ်နေပေါ့ဒီငလင်နဲ့ပတ်သက်ပြီးတော့မျိုးမျိုးယူဆကြတယ်ပေါ့နော်ဒီတချို့ကလည်းဒီမျိုးဒီညီငလင်ငယ်နေ့တွေထုတ်လာရင်ညီငလင်ကြီးတွေထုတ်လာမယ်ဆိုပြီးတော့ညီငလင်မိညာရှင်ကြီးယူဆကြတယ်တချို့တော့ညီငလင်မိညာရှင်ကြီးကြတော့လေညီငလင်ငယ်နေ့တွေထုတ်ခြင်းအပြင်ညီငလင်ကြီးမဖြစ်နိုင်တော့ဘူးဆိုပြီးတော့လေအကြီးစပြီးတော့မှဒါသူတို့ရဲ့သူကသူရှိချက်တွေကိုဟိုထုတ်ဖို့ရည်သားကြတယ်ပေါ့နော်ဒါညီငလင်ကြီးလုပ်နိုင်တယ်ဆိုတာလေတတိကျအောင်ပြောနိုင်တယ်လို့ဆိုတော့လို့ညီငလင်ကြီးဖြစ်လာနိုင်တဲ့အနေအထားကိုလေတတိကျပြောလို့မရဘူးနော်ညီငလင်အတွက်ကတော့အားလုံးထောက်ဖို့လို့လဲဆိုတော့ကြိုတင်ပြင်ဆင်ထားဖို့လို့ပါလေ
ဟုတ်ကဲ့ဆရာဒီအရေးကြီးတဲ့နေရာတွေပေါ့နော်ဆရာဒီနေပြည်တော်နောက်ဒီရန်ကုန်မန္တလေးအနီးတစ်ဝိုက်တိမှာပေါ့တကယ်လို့များငလျင်လှုပ်ခတ်ခဲ့တယ်ဆိုလို့ရှိရင်ပြည်သူတွေအတွက်ပညာပေးမှုပေါ့နော်အဲ့ဒီအခြေအနေတွေလည်းရှင်းပြပေးပါဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ဒီငလျင်နဲ့ပတ်သက်ပြီးတော့ဟိုပညာပေးတဲ့ဥစ္စာတွေတော့ဒါဟိုလိုက်ပြီးတော့လုပ်နေမှာပေါ့နော်နောက်ပြီးတော့အဲ့တော့ကျွန်တော်တို့ဒီသတင်းဌာနတွေအနေနဲ့အာငလျင်နဲ့ပတ်သက်ပြီးတော့ဒီဝေယားနဲ့စပိုင်းတွေတော့တက်နိုင်တော့ဟိုဆောင်ရနေတဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒီဝေယားနဲ့ဆိုသိနေုံနဲ့လည်းကျွန်တော်တို့ကဒီဆောင်ရလို့မရဘူးပေါ့နော်ဒီဝေယားနဲ့ဆိုလို့လောက်ပိုင်းဆောင်ရမယ်ဆိုတဲ့ဒီဒီရောပါပေါ့နော်ဒီအမြင်မှာရှိမှဒါဒီဘေးအနေနဲ့ကင်းနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဆရာအနေနဲ့တကယ်လို့မြင်းငလင်လောက်ခတ်လာလို့ရှိရင်ပြည်သူလူထုအတွက်အထူးအဓိကပေါ့နော်ဆောင်ရံရှောင်ရံပေါ့ဆရာဘယ်လိုများပညာပေးချင်တာရှိပါလဲရှင
်အဓိကတော့ဒီမြင်းငလင်နေလောက်လာပြီဆိုရင်တော့ပေါ့နော်ဒီမြင်းငလင်အချိန်ရမယ်ဆိုရင်တော့ဒါမိမိတို့အတိုင်းထဲမှာရှိနေဆိုရင်ဒါရည်ရက်တဲ့ဝင်မြင်နေမှာပေါ့နော်ဒီအစာအုပ်တွေနဲ့ကင်းတဲ့နေရာဝင်မြင်နေမှာခေတ္တခဏသွားတင်ပါလေအလိုမမဟုတ်ဘဲနဲ့ကျွန်တော်တို့ဒီမိမိတို့အချိန်ရတော့ဆိုရင်လည်းဆောင်ရံမြို့တိုင်ထဲမှာပဲရှိနေရဆိုရင်မိမိတို့ခေါင်းနေမှာဒီကားဝယ်ပစ္စည်းတွေပေါ့နော်ဒီဒီထားပြီးတော့မှဒီမျိုးအရင်ကတော့ပစ္စည်းတွေအနေနဲ့တော့ရှင်အောင်ရိတ်ဆော်ရန်ခါပြီးတော့မှမျိုးပေါ်ကျနိုင်တဲ့ပစ္စည်းတွေရှိနိုင်တယ်ဆိုရင်အဲ့ဒီပစ္စည်းတွေကျနိုင်တဲ့ခံနိုင်မှုတော့ကိုဒါဆောင်ရထားသင့်ပါတယ်ပေါ့နော်ဒီကတော့ဒီကနေဖြစ်လာပြီဆိုရင်တော့တနိုင်ဆုံးကတော့ဒီဘေးအနေနဲ့ကင်းရှင်းတဲ့ကွင်းပြင်တွေမှာဒါသွားနေကြရတော့ဒါဘေးကင်းလို့ဖြစ်တယ်ပေါ့နော်နောက်တစ်ချက်ကတော့ဆောင်ရလို့ဒီမြင်းကနေလုပ်တဲ့ဥစ္စာမတိုင်ခင်မှာကျွန်တော်တို့အစားအုပ်တွေပေါ့နော်ဒါမြင်းကနေရောင်းဝယ်ဆုံးမှာကျနေတဲ့ဒီတော့မှရှိတဲ့ဒီလိုအနေနဲ့တော့ဒီမျိုးရဲ့ဒီအစာအုပ်တွေဆောက်တော့မယ်ဆိုရင်ဒါမျိုးနေတိုင်းခံနိုင်အောင်ရန်သူတွေစဉ်းစားပြီးတော့မှဆောက်လုပ်ထားဖို့လိုပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ခုဒီရန်ကုန်နဲ့အနီးတစ်ဝိုက်မှာလည်းငလီငယ်လေးတွေဇက်တိုက်ဆိုလိုပေါ့နော်လှုပ်တာမျိုးတွေရှိတယ်မနေ့ကလည်းဒီဖြူးမှာ 4.8 အဆင့်ရှိတဲ့အင်အားပြင်းငလီငယ်လေးလှုပ်ခဲ့တာရှိတဲ့ခါကျတော့လူမှုကြားထဲမှာဒီလိုငလီငယ်လှုပ်တာနဲ့ပတ်သက်ပြီးတော့ဒိုလောဒိုလောပေါ့နော်ဆရာဒီတခုခုများနောက်ထပ်ဖြစ်လာနိုင်မလားဆိုတဲ့ဥစ္စာမျိုးလည်းစိုးရိမ်ပူပန်နေတာလည်းရှိတော့အဲ့တော့ပြည်သူလူထုကိုဒီဆရာအနေနဲ့ဘယ်လိုများသတင်းစကားပါကျင်တာရှိပါလေရှင်
အဓိကတော့ဒီမြေကနေနဲ့ပတ်သက်ပြီးတော့ဒီဆောင်ဆောင်လို့ပေါ့နော်ကောရဟာလာတဲ့နေကိုပြည်သူ့အနေနဲ့ ဟိုမယုံကြည်ဘူးတော့ကိုကျွန်တော်လည်းအဓိကပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့အဆောင်ရောက်လို့ညီငယ်လေးနဲ့ပတ်သက်ပြီးတော့အခုချိန်ဒီကမ္ဘာပေါ်မှာဘယ်သူမှဒါပဲချိန်မှလုပ်မယ်၊ဘယ်နေရာမှလုပ်မယ်၊အများဘလောက်နဲ့လုပ်မယ်၊အဲ့ဘလောက်မှလုပ်မယ်ဆိုရဲအဆောင်ဒီနေ့ဘူးမှမသိနိုင်ဘူးပေါ့မသိနိုင်တဲ့အကြောင်းလို့သွားပြောတဲ့ဒီမိငနေပညာရှင်တွေမှလည်းအမျိုးမျိုးကြီးစားချက်မျိုးမျိုးကကွဲပြားနေတဲ့အကြောင်းကိုမိငနေနဲ့ပတ်သက်ပြီးတော့ဘောနော်ဒီအဝေးအားနဲ့ဆော့ရှိဖို့လိုပါတယ်။ကွာလွယ်တူကွာဟာလာအထုတ်ပြန်တဲ့ပြင်းတွေကိုတော့မယုံကြည်ဖို့အတွက်ကျွန်တော်လည်းအဓိကပြောလိုပါတယ်။ဟုတ်ကဲ
့ဟုတ်ကဲ့ဆရာအဓိကတော့တို့အနေနဲ့ဒီငလင်လှုပ်ခတ်လာလို့ရှိရင်ဒါဘယ်လိုမျိုးနေထိုင်ရမလဲဘယ်လိုမျိုးကောက်ွယ်ရမလဲဆိုတဲ့ဒီပညာပေးမှုတွေကိုပဲလှုပ်ထားတဲ့နေဆိုတဲ့သဘောပေါ့နော်ဆရာဟုတ
်မိငနေတော့ဘူးတော့ကျူတင်ပြင်ထင်လာဖို့လိုပါတယ်။ကျူတင်ပြင်ထင်လာဖို့ဆိုတာဆောင်ရွက်တဲ့မိမိတို့ရဲ့ဒီနေရဒေသတွေကဒါမိငနေကြောင်းနေတဲ့အနေနဲ့ကျောင်းဝင်းဆိုမှာရှိနေရဆိုရင်ညီငယ်နဲ့ခဏအောင်ယူပြီးနေတဲ့အဆောက်အဦတွေပေါ့နော်ညီငယ်နဲ့ခဏအောင်ဆက်လုပ်ထားဖို့ဆိုပါတယ်ဟုတ်ကဲ့
ဆရာဦးကျော်မို့ကျေးဇူးအများကြီးတင်ပါတယ်ဆရာဖြေပေးတာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်မြမဆိုးရရဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာနာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နှီးဆက်တဲ့အောက်ခြေကစတင်မှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တက္ကူမေကွန်မှာပြောကြားသွားပါတယ်ပြပြပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ့်အကြောင်းပြောကြားခဲ့တာပါအစိုးရအုပ်ချုပ်မှုပြပြပြောင်းလဲရမှာဘေကဏ္ဍတွေဘေဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလေလူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကောမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့ညတရားလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။စနေညနေခင်းအစည်းအဝေးကိုည9နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်။အစည်းအဝေးမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါမယ်ရှင်။
နျူကလ িয়ার ဆန်တမှုတွေကိုဆိုင်းငံ့လိုက်ပြီးအဲ့လိုဆန်တတဲ့နေရာတွေကိုလည်းပိတ်ပစ်လိုက်ပြီလို့မြောက်ကိုရီးယားကပြောပါရယ်မြောက်ကိုရီးယားသတင်းအေဂျင်စီ KCNA ကမြောက်ကိုရီးယားကိုနျူကလ িয়ার နဲ့ချူချော်ရင်ဆရာဒါမှမဟုတ်နျူကလ িয়ার နဲ့ချင်းချောက်တာမျိုးမရှိဘူးဆိုရင်တော့နျူကလ িয়ার လက်နက်တွေကိုအသုံးပြုမှာမဟုတ်တယ်လို့လွှဲပြောင်းပေးတာလည်းလုံးဝမဟုတ်တဲ့အပြင်ဒီနည်းပညာကိုဘယ်တော့မှအသုံးပြုမှာမဟုတ်ဘူးလို့ပြောပါရယ်ဒါပြင်တာဝေးပြင်မဇိုင်းတုံဆန်တမှုတွေကိုလည်းရက်ပစ်လိုက်ပြီးဒီကနေ့ကဆလို့အကျုံးဝင်မှာဖြစ်တယ်လို့ဆိုပါရယ်American သမ္မတ Donald Trump ကတော့ဒါဟာမြောက်ကိုရီးယားနဲ့ကမ္ဘာကြီးအတွက်သတင်းကောင်းဖြစ်ပြီးတော့ Kim Jong Un နဲ့ထိပ်သီးဆွေးနွေးပွဲအတွက်မျှော်လင့်နေကြောင်း Twitter မှာရေးသားပါရယ်။တောက်ကြနေနောက်မဲမှာလည်းအားလုံးအတွက်တူးတက်မှုတွေရှိနေကြောင်း Trump က Twitter မှာထပ်ပြီးတော့ရေးသားခဲ့ပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုတွေရပ်ဆိုင်မယ်လို့ပြောဆိုသွားခဲ့တာကိုဒီမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကလည်းကြိုဆိုပါရယ်။မြောက်ကိုရီးယားအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစေမယ့်ရလဒ်ကောင်းတွေထွက်ပေါ်လာဖို့နဲ့နိုင်ငံသားတွေရဲ့လူနေမှုဘဝတွေမြန်မာတိုးတက်ဖို့ဆက်ပြီးတော့ဆောင်ရွက်သွားနိုင်ဖို့တရုတ်အစိုးရကလူလာကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလူခန့်ကိုကူကားပြီးနိုင်ငံပိုင်ဆင်ဝါသတင်းဌာနမှဖော်ပြထားပါတယ်။တရုတ်ရေတပ်ဖွဲ့ဟာထိုင်ဝမ်ကျွန်းတောင်ဘက်ပင်လယ်ပြင်ကိုဖြတ်ပြီးတော့အနောက်ပစိဖိတ်ဒေသမှာစီးရီးလေ့ကျင့်နေပါတယ်။အခုလိုတရုတ်နိုင်ငံရဲ့စီးရီးလေ့ကျင့်မှုတွေဟာအင်အားသုံးအနိုင်ကျင့်တဲ့ထိခြားမှုမျိုးဖြစ်တယ်လို့ထိုင်ဝမ်ဘက်ကတော့ပြစ်တင်ဝေဖန်ပါတယ်။အဲဒီဒေသတွေမှာရှိတဲ့တရုတ်လေယာဉ်တွေတင်မောပေါ်ကနေ Jet 15တိုက်လေယာဉ်တွေပြန်တန်းခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Videx ဇွန်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ကြောင့်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
်